VOA အမေရိကန်တန်ရဲ့မြန်မာပိုင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကဆုမွန်ပါရှင်လူသိန်းနဲ့ချီစုပြုံနေထိုင်ရာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနဲ့ COVID-19 ရောဂါပိုးတွေ့ရှိမှုပိုများပြားလာတဲ့အတွက်စခန်းတွင်းစည်းကမ်းတွေပိုတင်းကျပ်လာလို့ရိုဟင်ဂျာဒုက္ခသည်တွေရဲ့စိုးရိမ်မှုတွေမြင့်တက်လာနေတဲ့အကြောင်းပြောပြပေးကြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသကရိုဟင်ဂျာစခန်းတွေထဲမှာအခုဆိုရင်တော့ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကအတည်ပြုလူနာ29ဦးထိရှိလာနေပြီးဒုက္ခသည်15,000ကျော်ကိုကွာရန်တင်းတီးခြားခွဲပြီးတော့ကန့်သတ်ဆောင်ကြည့်နေတယ်လို့ကော့စ်ဘဇားခရိုင်ဒေသဆိုင်ရာအကြီးတန်းကျန်းမာရေးအရာရှိတိုဟာဗူရီယန်က AFP သတင်းဌာနကိုအတည်ပြုပြောဆိုထားပါတယ်အခုလို COVID-19 ရောဂါကူးစက်သူပိုများလာတာကြောင့်ဒုက္ခသည်တွေကြားမှာတော့စိုးရိမ်မှုတွေပိုတိုးလာနေပါတယ်ကော့စ်ဘဇားခရိုင်ဘာလူခါလေဒုက္ခသည်စခန်းတွင် COVID-19 ကျန်းမာရေးပညာပေးလှုပ်ရှားမှုတွေမှာစေတနာဝန်ထမ်းပါဝင်သူရိုဟင်ဂျာလူငယ်အသင်းရဲ့လူငယ်တာဝန်ခံလည်းဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအလီဂျီနာဟူဆန်ကဒုက္ခသည်စခန်းတွင်ယောဂပိုးတွေ့ရှိတဲ့အခြေအနေနဲ့မိသားစုဝင်တွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့အနေအထားသူသိသလောက်ပြောပြပါတယ်
အဲအခုကတော့ဒီမှာကတော့ကုသတဲ့လူကတော့အလုံးစုစုပေါင်းအား20လို့ရှိပါတယ်လို့ရှင်လို့ရှားရပါတယ်အဲ့ဒီတေကမိစားတို့အလုံးဟာ quarantine မှာ MSF အလုံးကိုစုစုပြီးတော့ social proof တော့ကျွန်တော်အဲ့လိုမျိုးရှားရပါတယ်မှာဒီမှာက MSF AIOM ရဲ့ UNICEF ရဲ့ဒုက္ခသည်စခန်းအတွင်းမှာ isolation center တွေပွင့်ထားပါတယ် isolation center မှာသူတို့ကိုအဲ့ဒီမှာ quarantine လုပ်ထားတာလို့ကျွန်တော်အဲ့ဒီမှာရှားရပါတယ်ဟုတ်ကဲ့အဲ့ဒီတဲမှာကုသမှုရှိတဲ့မိသားစုရဲ့အနေအဝေးမှာရှိတဲ့ Indo ကိုတရီအဝေးရနေစကိုသူတို့က line ရတယ်လို့ကျွန်တော်အဲ့လိုမျိုးရှားရပါတယ်ကျွန်တော်တို့ဒီမှာရှိတဲ့ Rohingya Civil Society အားလုံးတွေဟာကျွန်တော်ဌာနကြမြတ်လုံးနေပါတယ်ဒါပေမဲ့လည်းကျွန်တော် Rohingya လူမျိုးဟာဒီမှာအရင်ရှင်းနေတဲ့အတွက်ကြောင့်ကျွန်တော်လုံးဆောင်ရှာမှုတွေဟာအရင်အသွင်ရှာမလို့ကျွန်တော်တို့အဲ့လိုမျိုးမယူဆပါဘူး population ကလည်းအရင်လက်ရှိတဲ့အတွက်ကြောင့်ဒီရောဂါမှာကျွန်တော်တို့ဟာ K-14 နော်အဲ K-14 တော့ကျွန်တော်တို့အရင်စူးစမ်းကြပါ
လူရဲ့သိန်းနဲ့ချီပြစ်သိက်ကြက်ညက်နေထိုင်နေတဲ့ဒုက္ခသည်စခန်းတွေထဲမှာခိုးလုံနေကြရတဲ့အတွက်လုံလောက်တဲ့ပညာပေးမှုတွေနဲ့ကာကွယ်နိုင်မှမလားဆိုတာကိုစိုးရိမ်နေကြတယ်လို့ဘလုခါလီစခန်းကြီးနာကဂျမ်တူလေဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမောင်ကျော်မြင့်ကပြောပါတယ
်ကိုဗစ်ကအများကြီးကျေးနေပါတယ်ဟိုအခု NGO တွေကစီစဉ်လုပ်တာရှိသေးပါတယ် isolation center တို့ quarantine center တို့လုပ်တာရှိပါတယ်ခင်ဗျာစေလို့စေပူပါတယ်ခင်ဗျာတပါးပြီလို့ဆိုရင်ဟိုဒီမှာခွပြီးချွေးတဲ့နေရာမှာလည်းဟိုက NGO တွေက government ကအစီအစဉ်လုပ်တာကလုပ်တယ်ဒါပေမဲ့ဒီမှာလူကြီးက line ရတာမရှိဘူးခင်ဗျာစီကန်ချတော့တာကခံပြေကန်ပြန်တော်လို့မရဘူးဒါပေမဲ့ခံပြေမှာဟိုက gathering တို့ zero sign တို့ကျွန်ဝဲပလီကျွန်တို့ arbitration တို့အလင်းတရာရှိခဲ့ပါတယ်ခင်ဗျာ COVID-19 တော့သာခွေပေါ်တော့လူရဲ့တစ်စီကိုပူပေးရမယ်တကယ်လို့များ COVID ပြန်လို့ရှိရင်ကျွန်တော်ကသာစိတ်ပူတယ်
ကုဒုပလောက်ဒုက္ခသည်စခန်းကဥယစလန်ကတော့ဒုက္ခသည်စခန်းတစ်ခုနဲ့တစ်ခုကြားမှာအသွာလာတွေပိတ်ပင်တားဆီးထားတာအင်တာနက်ပိတ်ပင်ထားတာကြောင့် COVID-19 နဲ့ပတ်သက်ပြီးလုံလောက်တဲ့သတင်းအချက်အလက်မရတဲ့အပေါ်မှာစိုးရိမ်မှုတွေရှိပါတယ်
ဟုတ်ကဲ့ကွာရန်တင်းစင်တာကတော့ဒီမှာကုဒုပလောက် MSF စီးုံတဲ့မှာအဲ MSF ကစီစဉ်ထားတာတွေ့ရပါတယ်နောက်အဲ IOM ကလည်းစီစဉ်တာတွေ့ရပါတယ်။နောက်စနလိုက်နဲ့သိမရှိဘူးဆိုတော့နောက်စကန်တစ်ခုနဲ့တစ်ခုတွာလာမှုလည်းဒီလောက်မလို့နိုင်မှုဆိုတော့ကျွန်တော်တို့ကတင်းရရှာလိုက်ရယူပါတဲ့တော်လည်းကက်ကက်ရှင်းနေပါတယ်ခင်ဗျာ။အဖွဲ့အစည်းတွေကတော့ပြန်ရှာကိုပဲလက်ခံပြီးတော့ကျွန်တော်တို့နေရတာပါ။အမြန်ဆုံးရူဂါဒုက္ခစီတွေအဲမှာအေးပိုင်းဆိုင်ရပါ။ကာကွယ်ဆုံးချုံမှုမလို့ဘူးစီနောက်ကြမှာစူလာမှာကိုအမကားမှာစွင့်ကြပါတယ်ခင်ဗျာ။
အခုအချိန်ထိကတော့ရိုဟင်ဂျာစခန်းတွင်ကူးစက်မှု30နီးပါးအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံတော်က COVID-19 ကူးစက်သူပေါင်း3000ကျော်ကျော်သွားပြီဖြစ်ကြောင်းနဲ့ COVID ကြောင့်သေဆုံးသူကတော့900ကျော်ပြီဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လက်ခံမှုအစီအစဉ်တွေလုပ်ထားပါတယ်။ဒါပေမဲ့လည်း COVID-19 virus ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုဧပြီလ10ရက်နေ့စပြီးယာယီပိတ်ထားတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့စီးပင်းသားရေးဝန်ကြီးက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။ကျွန်မစုမမရှင်